ကျမတော်မူပါစဒူတော်မောင်ရေဒီတစ်ပတ်ငါမင်းကိုမြမစာအရေးသားပိုင်းနဲ့ပတ်သက်ပြီးပြောပြခြင်းနဲ့ကွယ်ဒီနေ့ကစာတောင်တစ်စောင်မှာပါတဲ့သတင်းကောင်းစဉ်တစ်ခုကိုဖတ်လိုက်ရတယ်ခေါင်းစဉ်ကဒီလိုရေးထားတယ်ကွယ်ခင်မင်းရင်းနေသူနဲ့အတူအရက်တောက်ပြီးပြန်လာစဉ်လမ်းတွင်စကားများရံဖြစ်ရာတွင်ဇနီးဖြစ်သူရောက်လာပြီးယောက်ျားဖြစ်သူလက်သီးဖြင့်အထိုးခံရသောကြောင့်ဓာဖြင့်ဝင်ထိုးပြီးထွက်ပြေးသွားသည့်လင်မယားနှစ်ယောက်အားဖမ်းမမိသေးတဲ့ဘာကိုဆိုလိုမှန်းမသိပါဘူးငတ်တူရဲ့ထက်ခါထက်ခါဖတ်ကြည့်လဲဘာမှန်းမသိဖြစ်နေရပါတယ်ဘာဖြစ်လို့မြန်မာစာကိုမြန်မာတွေနားမလည်အောင်ရေးထားတာပါလဲနောက်တစ်ဆောင်ကတော့ဒီလိုရေးပြန်ပါတယ်ကချင်ပြည်နယ်တွင်တပ်မတော်မှတရားမဝင်ရွှေတူးဖော်သည့်နေရာများအားတွားရောက်ရှင်းလင်းရာတွင် KIA နှင့်တိုက်ပွဲဖြစ်ပွားခဲ့တဲ့မသိရင်တပ်မတော်ကပဲတရားမဝင်ရွှေတူးဖော်သလိုဖြစ်နေတယ်နောက်တစ်ဆောင်ကတော့ဟောသလိုရေးထားပြန်ပါတယ်ငတ်တူဆက်လီမောက်ရာတွင်တေဆုံးသွားသည့်ဆရာမ3ဦးအတွက်ထောက်ပံ့ငွေများနဲ့အသက်ကယ်အင်ကြီးများပေးအပ်ခဲ့တဲ့ဘက်နယ်တေသွားတဲ့ဆရာမတွေကိုအသက်ကယ်အင်ကြီးတွားပေးနေရပြန်တာတော့ဒါမင်းကိုဥပမာအနေနဲ့မြင်သမျှပြောပြတာပါဒီလိုပဲဘာကိုရေးထားမှန်းမသိဘာကိုဆိုလိုမှန်းမသိတဲ့အတိတ်ပဲဖော်မရတဲ့အရေးသားတွေမကြမကြဖတ်နေမြင်နေရပါတယ်ငါတူသတင်းတောက်တွေကလည်းစာကိုစီလျောအောင်မရေးတတ်အက်ဒီတာတွေကလည်းသတင်းတောက်ရေးထားပြီးသားကိုပြီးစုလေထက်ဒါမှမဟုတ်သူတို့ကိုယ်တိုင်အရေးအသားမကျွမ်းကျင်တာလည်းဖြစ်နိုင်တာပေါ့ငါတူစာနယ်ဇင်းနဲ့အသက်မူဝန်းကြောင်းလှုပ်တော့မယ်ဆိုရင်အ ਨੇ ဆုံးမြန်မာစာကိုမြန်မာလူမျိုးတွေလိမ့်ပက်လဲအောင်ရေးသားသင့်တာပေါ့ကွယ်အဓိကကတော့ဝမ်းစာမဖူလုံတာကွယ်ငါတူရဲ့ငါကိုယ်တိုင်ကြုံခဲ့ဘူးပါတယ်မဂဇင်းတိုက်တစ်ခုမှာအက်ဒီတာမဆိုသူကလေးကဆရာနတ်နွယ်ကိုကလောင်တက်လာလို့မေးလိုက်တာကိုပေါ့နောက်ပြီးအွန်လိုင်းစာအုပ်ထုတ်ဝေရေးနဲ့ဖြန့်ချိရေးမှာတာဝန်ယူနေတဲ့ကောင်ကလေးကလည်းဆရာမအမြတမ်းတင်ရဲ့စာမူကကိုရှင်းပေးရအောင်မယ်လို့ပြောလိုက်တာလေနားနဲ့ဆက်ဆက်ကြားခဲ့ဘူးပါရဲ့ငါတူရဲ့ဒါတွေဟာစာနယ်ဇင်းလောကမှာကမောက်ကမဖြစ်စေဖို့လုံလောက်တဲ့အနေထားတွေပေါ့ဘိုးတို့ကဆိုဖတ်စရာမဂ္ဂဇင်းက၄၅ဆောင်ပဲရှိတယ်အဲ့ဒီ၄၅ဆောင်ကိုအရေးချင်းရှိတဲ့အက်ဒီတာတွေကနိုင်နိုင်နင်းနင်းကျွမ်းကျွမ်းကျင်ကျင်ကင်တွယ်ထားနိုင်ကြတယ်အခုခေတ်မှာတော့မင်းသိတဲ့အတိုင်းထုတ်ဝေနေတဲ့ဂျာနယ်သတင်းစာတွေကအမျိုးအစားယာနဲ့ချီပြီးရှိနေတော့စာပေဝန်းစာဖူလုံပြီးလုပ်ငန်းကျွမ်းကျင်တဲ့အက်ဒီတာအလုံးလောက်မရှိနိုင်ကြတော့ဘူးဒီတော့လုပ်ငန်းမကျွမ်းကျင်တဲ့သူတွေစာပေဝန်းစာမဖူလုံတဲ့သူတွေထုတ်ဝေသူတွေနဲ့ပတ်သက်ရာပတ်သက်ကြောင်းဆွေမျိုးသားချင်းတွေကအက်ဒီတာတွေလက်ထောက်အက်ဒီတာတွေဖြစ်လာကြတယ်စာပေနဲ့ပတ်သက်ပြီးနှလုံးကန်းအောင်အောင်မသိတဲ့သူကအက်ဒီတာချုပ်လိုယာတူးမျိုးကိုခက်တီတီယူလာကြတယ်အဲ့ဒီမှာအကုန်လုံးဂျွန်းထူးမှောက်ကုန်ဖြစ်ကုန်တော့တာပါပဲအဲ့ဒီမှာနေဝင်းမြင့်ကိုလက်ရှိတဲ့ကလောင်တစ်လို့ပြောတာတိတ်ပန့်မောင်ဝါစီကစာမူအစ်စ်ထတ်တောင်းခိုင်းတာဤကြွေးကိုအပတ်စဉ်တျော်စာရေးပေးဖို့ကမ်းလှမ်းစေတာစာပေဟောပြောပွဲမှာတိမ့်ဖေမြင့်ကိုငှားဖို့အကြံပေးတာကလောင်တဲ့စာမျက်နှာမှာမိုးမိုးအင်းအားရဲ့စာမူအဟောင်းကိုရိုက်ဖို့ညွှန်ကြားတာတွေပါတွေဖြစ်ကုန်တော့တာပေါ့ငါတူရမြမစာကိုပျက်စီးရပျက်စီးချောင်းဖြစ်စေတဲ့နောက်တစ်မျိုးကတော့လူမှုကွန်ရက်တွေမှာရေးသားနေကြတဲ့အရေးအသားမျိုးတွေပေါ့ငါတူဒါမျိုးကိုမင်းတို့လူငယ်တွေကငါတို့ထက်ပိုပြီးသိမှာပါကိုကြီးကိုကွီးမကြီးကိုမွီးကလေးကိုခေးညီလေးကိုညေးအယံမိုက်တဲ့ကိုစွန်းမိုက်တဲ့မုံဟင်းကားကိုမွင်းကားဖျားဖျားကိုဖျားဖျားတကယ်ကိုကဲတိလားကိုတက်လားကိုပတာကိုကွာကိုကြည်စန်းကြည်စန်းကိုကြမ်းကြမ်းဘဝကိုဘဝနဲ့ပါရီမန်းကိုမတိတော့ပါဘူးငါတူဒါမျိုးအရေးသားတွေကိုလူငယ်တွေသာမကအွန်လိုင်းသုံးတဲ့လူကြီးတချို့ကပါစိတ်ပါလက်ပါနဲ့ရင်းနေပြောနေကြတာတွေ့တော့ငါအဖြစ်အော်ဂလီဆန်လွန်းလို့ပါငါတူရအခုဆိုအဲ့ဒီပြောင်းချောချောကပြက်ကရဲ့အရေးသားတွေကအွန်လိုင်းပေါ်တွင်မကတော့ပဲပရင့်စာမျက်နှာပေါ်ကိုတောင်ခုံကူးလာခဲ့ကြပြီကိုတတော်ကဂျာနယ်တစ်စောင်မှာဥဖြိုးမင်းသိန်းကိုကူးဖြိုးဆိုပြီးခေါင်းကြီးပိုင်းကနေရေးသားသွားခဲ့တယ်မဟုတ်လားဒါတွေဟာမြန်မာစာပျက်စီးရပျက်စီးချောင်းတွေရဲ့လမ်းစာတွေပဲမြန်မာစာကိုအွန်လိုင်းပေါ်မှာဖျက်စီးနေတာတွေမကပဲပရင့်အထိစွဲခေါ်လာတာတော့လွန်လွန်းသွားပြီလို့ငါထင်တယ်တူတော်မောင်ရေကိုမြန်မာစာကိုကိုကိုယ်တိုင်မှတန်ဖိုးမထားရင်ဘယ်နိုင်ငံသားကမှတန်ဖိုးထားမှာမဟုတ်တော့ဘူးငါတူတံပိုးမထားတာဟာခိမိရာလို့မှားယွင်းနေတဲ့လူတချို့ကြောင့်ငါတို့မြန်မာစာကိုလူတွေအထင်မြင်သေးမှတော့စိုးရိမ်မိတယ်ကွယ်ဘာသာစကားပဲရှိပြီးစာပေအတွက်ကိုယ်ပိုင်အခက်ရာမရှိတဲ့လူမျိုးတွေကမ္ဘာပေါ်မှာအများကြီးရှိတယ်ငါတူအဲ့ဒီလိုလူမျိုးနွယ်တွေကသူတို့မှာကိုယ်ပိုင်အခက်ရာမရှိတာကြောင့်အင်္ဂလိပ်အခက်ရာရောမအခက်ရာနဲ့တခြားအခက်ရာတွေကနေဆင့်ပွားပြီးစာပေအတွက်အခက်ရာကိုတီထွင်ဖန်တီးယူထားကြရတယ်ငါတို့မြန်မာစာမှာကြတော့ကိုယ်ပိုင်အခက်ရာခိုင်ခိုင်မာမာရှိတယ်အတိတ်ပဲလေးနဲ့ပြီးတင်းငိန်ခန့်ညားတဲ့စာပေပုံသဏ္ဍာန်ရှိတယ်။ဒါကိုသေးသိမ့်သွားအောင်ပော့သွန်းသွားအောင်မဖြက်စည်းသင့်ဘူး။ကိုစာပေရဲ့အနှစ်သာရကိုဆက်ပြီးထိမ့်သိမ့်ကာကွယ်ထားသင့်တယ်။မြမစာပေဟာနှစ်ပေါင်းများစွာကြာအောင် တီဂျီလေးနဲ့တံပိုးရှိခဲ့ပြီးမှငရုခေတ်မှာပျက်စီးရိုရင်းသွားဖို့မသင့်ဘူးအထူးသဖြင့်မင်းတို့လိုစူးစမ်းလေးလာတတ်တဲ့လူငယ်တွေမှာပိုးပြီးတာဝန်ရှိတယ်အစ်စ်တီထွင်တာနဲ့ဖြက်စီးတာဟာမတူဘူးဆိုတာတော့နားလေသင့်ပါတယ်ငါတူကဲပါလူကလေးရေဒီတစ်ပတ်တော့ဒီလောက်ပါပဲကွယ်မင်းလည်းအမျိုးဘာသာစာပေကိုချစ်မြတ်နိုးတဲ့သူတယောက်ဖြစ်ပါစေလို့အဘဆူတောင်းလိုက်ပါတယ်ကွယ်နောက်တစ်ပတ်မှဆက်ကြတာပေါ့ချစ်လက်စွာသောမင်းရဲ့အဘစန်နီဦး